တရုတ်နိုင်ငံမြို့တွေကိုတွားရောက်ပြီးတော့ပြန်လာကြတဲ့သူတွေစီကနေပါလာနိုင်ွယ်ရှိတဲ့ဒီထူးဆန်းတဲ့ကူးစက်ရောဂါတစ်မျိုးမပြန့်ပွားရအောင်ဆိုပြီးတော့ဟောင်ကောင်အာဏာပိုင်တွေကအရှိန်ဟုန်မြင့်လှုပ်ဆောင်နေပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမြို့နောက်ဘက်ကဝမ်မြို့မှာလူ44ယောက်ထပ်မံရောဂါပိုးကူးစက်ခံပြီးဟောင်ကောင်မှာလည်းဒီဗိုင်းရပ်စ်ကူးစက်ခံရတာ9ယောက်လောက်ရှိတယ်လို့ဆိုပါတယ်။ဒီကူးစက်ရောဂါဟာပြီးခဲ့တဲ့လကစတင်ဖြစ်ပွားခဲ့တာဖြစ်ပြီးတော့2002 2003ခုနှစ်ကကျောင်းနိုင်ငံတောင်ပိုင်းမှာဖြစ်ပွားခဲ့တဲ့ SARS ကူးစက်ရောဂါကိုလည်းပြန်လည်အမှတ်ရစေပါတယ်။အဲဒီတော့ကဖြစ်ပွားခဲ့တဲ့ SARS ရောဂါကြောင့်တရုတ်ပြည်မှာကြီးဟောင်ကောင်နဲ့တခြားနေရာတွေမှာလူ900ကျော်သေဆုံးခဲ့တာပါ။ဟောင်ကောင်အနာပိုင်ဒီဘက်ကအခုလိုဆိုရင်တကြီးတုံ့ပြန်တာကိုချီချင်းအားဖြင့်ဒီ virus ပိုးဟာဟောင်ကောင်ပြည်သူ9တန်းပေါ်မှာအတန်သင့်ရိုက်ခတ်မှုရှိတာကိုပြသနေပါတယ်။ဟောင်ကောင်အနာပိုင်တွေကဒီကူးစက်ရောဂါနဲ့ပတ်သက်ပြီးတော့ဒီနေ့မှစတင်ပြီးတော့တုံ့ပြန်ဆောင်ရွက်နေတာဖြစ်ပြီးတော့အဆင့်30မှာဒုတိယအဆင့်သတ်မှတ်ပြီးတော့လှုပ်ဆောင်လိုက်တာဖြစ်ပါတယ်။ဒါပြင်ဟောင်ကောင်ကိုရောက်လာကြတဲ့သူတွေကိုလည်းချမ်းမရီအာနာပိုင်တွေကမနေ့တောက်ကြနေကဟောင်ကောင်နိုင်ငံကလေးစိတ်မှာကိုအပူချိန်တိုင်းတာတာတွေလုပ်နေပြီးတော့နောက်ထပ်အပူချိန်တိုင်းတဲ့စနစ်တွေကိုလည်းထပ်ပြီးတော့အားဖြည့်ပေးထားပါတယ်ခင်ဗျာ